မြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်အခြာအာဏာကိုဆွတ်ဖက်တဲ့အခြေအနေပေါ်လက်ခံမှာမဟုတ်ဘူးလို့စစ်တပ်ပိုင်မြောက်ဒီသတင်းစာမှာဖော်ပြတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်မင်းကိုနဲ့မှာပါရှိပါတယ်။ဒီပေါ်မြန်မာအရေးလေးလာသူတူဦးနဲ့သုံးသပ်မေးမြန်းထားတာကိုကိုသားညုံကပြောပြပေးပါမယ်
။မြန်မာတမရော်ကိုနိုင်ငံရေးကနေဖယ်ထုတ်ပြီးတော့ရပ်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ကုလသမဂ္ဂစုံစမ်းရေးအစဉ်ကစားဒီပြီးခဲ့တဲ့ပတ်ကပေါ်ထွက်ခဲ့တာကြောင့်မလို့ဒါကကုလသမဂ္ဂကိုတုံ့ပြန်ပြောဆိုတဲ့သဘောလည်းတည်အောင်နေပါတယ်။မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာရွန်ဂျာမွတ်စလင်တွေကိုအစုပြုံလိုက်ဖယ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်တာဝန်ရှိသူတွေကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတင်ဖို့လဲကုလသမဂ္ဂဘက်မှကြိုးပမ်းနေတာတွေရှိပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ပေမဲ့လို့နိုင်ငံတကာနိုင်ငံချင်းရဲ့စံတန်မိုးတွေမတူတဲ့အပေါ်မှာဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးလို့တမတော်ကာကွယ်ဦးစီးချုပ်ကပြောခဲ့တာပါ။မြန်မာအရေးလေးလာသူတူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကတော့စစ်ကောင်းဆောင်တွေအစင်ဆက်ဒီလိုမျိုးရပ်တည်ပြောဆိုနေတာတွေကိုရပ်တင့်ပြီးတော့နိုင်ငံတကာနဲ့ပူးပေါင်းအဖြစ်ရှာတင်တယ်လို့မြင်ပါတယ်။
ကုသမကအဖွဲ့ကြီးရဲ့ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတယ်။အဲဒီရဲ့စံနှုန်းတွေကိုလည်းကပြောမယ်ဆိုရင်လူလူရှိလို့မရဘူး။ကိုကတစ်ခုခုကိုကျူးလွန်ပြီးကမှဟာငါတို့ကပြည်တွင်းရေးပဲကုသမကစပတ်ဆောင်ကမရှိဆိုတာကတော့စိတ်တဘာမှမချဘူး။နော်ဒီဖွဲ့ကြီးကိုဝင်စားမယ်ဆိုရင်ဒီဖွဲ့ကြီးရဲ့စံနှုန်းတွေနဲ့နေရအောင်ပါပဲ။နော်။ပြောမယ်အရင်ကဖြစ်ကြနေတဲ့အခုကပုံပုံဆွေးနွေးလို့ဒီစထားတယ်နော်ဒီစားကိုအားငါတို့ပြည်တွင်းရေးပဲဆိုတော့ပြောရတော့လုံးဝကိုတဘာမှကြပါဘူးခင်ဗျာဆက်ပြောပြင်ပါတယ
်တစ်ချက်ကသူပြောတာကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့ကြောင့်မလို့ကုလသမဂ္ဂဘောတူညီချက်တွေကိုသူတို့အနေနဲ့လိုက်နာဆောင်ရတယ်ဒါပေမဲ့လည်းနိုင်ငံတကာနိုင်ငံနဲ့တနိုင်ငံဆက်လုံးဆန်ထားတွေမတူဘူးပေါ့နော်ဒီမတူတဲ့အခြေအနေပေါ်မှာဝင်ပြီးပြောဆိုရဆိုရင်တော့ဒါပြည်တွင်းဆွတ်ဖက်တဲ့ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့သူကတော့နိုင်ငံကြီးရဲ့ဆက်လုံးဆန်ထားတဲ့တိုင်းပြီးတော့ပြောပါတယ်ခင်ဗျာ
ကဲဒီနေ့ဆက်လို့ရှိရင်ဒုက္ခရေးချင်းစားတဲ့အနည်းခွန်ဆယ်လည်းပြည်တယ်လေနော်ဒီဟာတွေကလည်းပြောမယ်ဆိုအရင်ကစင်ကာပူနိုင်ငံလေးတွေကလည်းပြောနေကြတာပါပဲအာရှစံလုံးလို့ပါတော့ပေါ့ကိုယ်နိုင်ငံရဲ့ပြည်ရင်းရေးပေါ်လေဟာအချုပ်ချာအာဏာပိုင်ရေးပါရေးပေါ့သို့တော်ဒီမမတာကြီးတဲ့အနည်းခွန်ဆယ်ဂျော့ချ်ဟာဖော်ချေကြရကိုနိုင်ငံတိုင်းဟာကိုစက်မှတ်ထားတဲ့စံလုံးတစ်ခုတော့လိုက်နာရမယ်ဆိုတော့သူ့အနေနဲ့သဘောပြင်ထားတာပဲနော်အခုကြမှာငါတို့ကတမျိုးသူကတမျိုးဆိုလို့ရှိရင်တော့မရဘူးတော့။နော်ဒီအခုလို့ရှောင်ဆက်လို့မရဘူး။ကုလသမဂ္ဂကနိုင်ငံပေါင်း200ကျော်ရှိနေပြီ။မနေ့ကတက်တာဆိုလို့ရှိရင်ချွေးကြီးလည်းလာတော့မယ်။အဲ့ခါကျတော့ရင်ဆိုင်အောင်လေနော်။အဲ့ခါကျမှကျွန်တော်ကတမျိုးတစ်ကမ္ဘာလုံးကတမျိုးဆိုတာတော့ပြောလို့မရဘူး။
တိုင်းနဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေပြန်လဲစီစစ်လက်ခံရေးအတွက်မြန်မာအစိုးရအနေနဲ့သဘောတူထားပြီးဖြစ်ပါတယ်။ဒီအထက်မှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စီစစ်လက်ခံဖို့ဆိုတာလည်းပါပါတယ်။ Covid-19 Commission ဆိုပြီးတော့လူတွေသိကြတဲ့ရခိုင်မျိုးပိုင်းပြည်ပခအကြံပေး Commission ရဲ့အစီအစဉ်ထဲမှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စီစစ်လက်ခံဖို့1982နိုင်ငံသားဥပဒေကိုပြန်လည်စီစစ်ပြင်ဆင်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။ဒီအကြံပေးအစီအစဉ်ကိုအစိုးရဘက်ကလည်းအကောင့်ထဲပို့မယ်လို့နိုင်ငံတကာကိုကတိပြုထားတာပါ။ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီမေခွန်းထဲမှာတော့နိုင်ငံသားစီစစ်မှုမှာ1982နိုင်ငံသားဥပဒေအတိုင်းပဲဖြစ်ရမယ်လို့ဆိုထားတာကြောင့်ပြောင်းဝင်လာမဲ့ Ranger တွေဒီနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်မှာတစုံတရာပြဿနာတွေဖြစ်လာနိုင်တယ်လို့လည်းတုံ့သက်သူတွေကယူဆကြပါတယ်ခင်ဗျ။